Bangladesh နိုင်ငံမှာမွေးရစေဝါမှောင်ခိုကူးမှုနှိမ်နင်းတဲ့စီမံချက်ကိုမေလမှာစတင်ခဲ့တဲ့ကရဲရဲလက်ချက်နဲ့တွေ့ဆုံခဲ့သူ86ယောက်ထက်မလဲရှိပြီးတော့9000ကျော်ဖမ်းဆီးခဲ့တယ်လို့တာဝန်ရှိသူတွေကတင်းလာနေကထုတ်ပြန်ခဲ့ပါတယ်။နိုင်ငံထဲမှာယာဘာလို့သိကြတဲ့ methamphetamine စိတ်ကြွဆေးပြားတွေပြန့်နှံ့သုံးဆွဲနေတာကိုနှိမ်နင်းဖို့မေလဇန်ပိုင်းမှာဝန်ကြီးချုပ်ရှိခါစီနာကစီမံချက်ကိုခွင့်ပြုခဲ့တာပါ။မွေးရမှောင်ခိုအဖြစ်မတင်ကားသူတွေနဲ့ရဲတွေထိတ်တိုက်ရင်ဆိုင်မှုအတွင်းမှာ86ယောက်ကိုတပ်ဖြတ်ခဲ့တာလို့ရဲကပြောပါတယ်။စီမံချက်တလားမပြည့်ခင်အတွင်းခုလိုအများပြအတက်ခံရတဲ့အတွက်ဖိလစ်ပိုင်မှာလိုမွေးရဆေးတိုက်ဖြတ်ရေးပုံစံဖြစ်မှာကိုအခွင့်အရေးလှုပ်ရှားသူတွေကစိုးရိမ်နေကြပါတယ်။ဂျာဘာမွေးရဆေးပြားတွေကမြန်မာနိုင်ငံအရှေ့မြောက်ဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုမှောင်ခိုကူးလာတယ်လို့ဆိုပါတယ်။ဒီနေ့ကနေက6ယောက်ကိုဖမ်းဆီးခဲ့တဲ့အချိန်မှာဒါကာမြို့တော်ကိုဂျာဘာအဆေးပါ3,300ကျော်တဲသွားဖို့ကြိုးစားတဲ့12မိနစ်အရွယ်ရိုရင်ဂျာကလေးငယ်တယောက်ပါတယ်လို့အကြီးအကဲအရာရှိတယောက်ကသတင်းတောက်တွေကိုပြောပါတယ်။နိုင်ငံထဲမှာမက်သဆက်တမင်းစိတ်ကြွဆေးသုံးဖို့မြင့်တက်လာရတဲ့အကြောင်းတွေပဲပါ။ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်အလုံးအရင်းနဲ့ပြီးခဲ့တဲ့နှစ်ကရောက်လာကြတဲ့အကြောင်းလည်းတစ်ချက်ပါတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်။မွေးရဆေးရောင်းဝယ်မှုတွေလက်တလောပိုများလာတဲ့အတွက်နှိမ်နှင်းဖို့နဲ့လူတွေပိုသတိရှိကြဖို့လိုတယ်လို့ရဲအစီအစီကပြောပါတယ်။မွေးရဆေးအမြင့်မပြတ်မချင်းနှိမ်နှင်းသွားမယ်လို့လည်းပြောပါရှင်။